မြန်မာနိုင်ငံကသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဓမ္မအတူကိုနိုင်ငံတကာမှာထင်ရှားတဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးစုကြည်တစ်ခုချီးမြှင့်လိုက်ပါတယ်။မြစ်စုံဆဲတည်ဆောက်ရေးစတင်ရေးလှူရှားမှုဆောင်ရွက်ခဲ့တဲ့ AR မြစ်ကယ်ဆယ်ရေးအဖွဲ့ကကိုမြင့်စောကို Goldman ပတ်ဝန်းကျင်ထိန်းသိမ်းရေးစုကြည်ချီးမြှင့်လိုက်တယ်လို့ဒီနေ့ပဲကြေညာလိုက်ပါတယ်။တရုတ်နိုင်ငံကယင်းနှိမ့်ညွှန်မှုနဲ့တည်ဆောက်ခဲ့တဲ့ဒီမြစ်စုံဆဲကြီးကြောင့်မြန်မာနိုင်ငံမှာအရေးပါဆုံးတဲ့အခြေစုံ AR မြစ်ကြီးကိုပျက်စီးစေနိုင်ပြီးပတ်ဝန်းကျင်ထိခိုက်မှုနဲ့လူမှုဘဝရပ်တည်မှုတွေကိုပျက်ပြားစေနိုင်တယ်လို့ကိုမြင့်စောအပါအဝင်မြန်မာနိုင်ငံကပတ်ဝန်းကျင်ထိန်းသိမ်းရေးဓမ္မတွေကဝေဖန်ဆန့်ကျင်ခဲ့ကြတာဖြစ်ပါတယ်။ကိုမြင့်စောကမြန်မာနိုင်ငံမှာတိုင်းရင်းသားမျိုးစုံကွဲပြားနေပေမဲ့မြန်မာနိုင်ငံမြောက်ဖြားကနေတောင်ပိုင်းထိစီးဆင်းသွားတဲ့ဒီ AR မြစ်အတွက်ဆိုရင်တော့အားလုံးကလုံးဝတညစ်တညစ်ထဲဆက်ရှိနေတယ်လို့ Los Angeles Times သတင်းစာကိုထုတ်ပြောခဲ့ပါတယ်။တရုတ်ယင်းနိမ့်ညွန့်မှုတွေကိုအားထားခဲ့ရတဲ့မြန်မာစစ်အစိုးရလက်ထက်မှာစတင်တည်ဆောက်ခွင့်ပြုခဲ့တဲ့ဒီမြစ်စုံရေကာရာကြီးကိုမြန်မာတနင်္ဂနွေလုံးမှာကန့်ကွက်ဆန္ဒပြမှုတွေဖြစ်လာခဲ့ရမှာ2011ခုနှစ်မှာဒီမိုကရေစီပြည်ပြင်ပြောင်းလဲဆလုပ်လာခဲ့တဲ့ဦးသိန်းစိန်အစိုးရကပြည်သူ့ဆန္ဒအတွက်ဆွဲပြီးရဆိုင်ပေးခဲ့ပါတယ်။ဒီ Goldman စုပေးဘွဲကိုအမေရိကန်နိုင်ငံနောက်ဘက်ကန်ကဆန်ဖရန်စစ္စကိုမြို့မှာဒီနေ့ညကျင်းပမှာဖြစ်ပြီးဝါရှင်တန်မြို့တော်မှာလည်းတပတ်ခါပို့ဒူးနေ့ညမှာကျင်းပမှာဖြစ်ပါတယ်။တကယ်တော့အသက်40ရွယ်ရောက်နေပြီဖြစ်တဲ့သတင်းထောက်တပိုင်းလည်းဖြစ်တဲ့ကိုမြင့်စောအနေနဲ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားတက္ကသိုလ်ဘာကလေးနယ်မြေမှာတနှစ်စာသတင်းထောက်ပညာကိုလေ့လာခဲ့ပြီးဒီမြစ်စုံဆန့်ကျင်စာပေတွေကိုစစ်အစိုးရလက်အောက်မှာစင်စာအဖြတ်မခံရအောင်ဖန်တီးရေးသားခဲ့သူဖြစ်ပါတယ်ခင်ဗျာ